လက်ရှိကိုကန်ဒေသတိုက်ပွဲတွေမှာကိုကန်လက်နက်ကင်တွေဘက်ကတိုင်းသားလက်နက်ကင်တပ်ဖွဲ့တချို့ကူညီတိုက်ပင်းနေတယ်လို့မြန်မာအစိုးရကဆူဆွဲလိုက်ပြီးအဲ့ဒီအဖွဲ့တွေအနေနဲ့မိမိတို့လှုပ်ဆောင်ချက်အပေါ်မှာတာဝန်ယူရလိမ့်မယ်လို့ပြောဆိုလိုက်ပါတယ်။ဒါအပြင်ကိုကန်လက်နက်ကင်တပ်ဖွဲ့တွေထဲမှာတရုတ်နိုင်ငံသားကြီးစားတပ်သားတွေအသုံးပြုနေတယ်လို့လည်းမြန်မာအစိုးရဘက်ကဆူဆွဲပြောဆိုလိုက်တာပါ။ကိုကန်လက်နက်ကင်တပ်ဘက်ကတော့အခုလိုတိုက်ခိုက်နေရတာဟာကိုကန်တိုင်းရင်းသားတို့အတွက်ဒန်းလူညီမျှရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးမှာနိုင်ငံရေးအခမ်းအနားတစ်ခုအဖြစ်ပါဝင်လာနိုင်ရေးအတွက်ကြိုးပမ်းမှုဖြစ်တယ်လို့တုံ့ပြန်လိုက်ပါတယ်။မတ်သိန်ကြီးထိုက်တင်ပြမယ်။နေပြည်တော်ကတပ်မတော်ရဲ့သတင်းစာရှင်းလင်းပွဲကိုတားဆင်နေပါပြီ။
ဖုန်ကြားရှင်ဦးဆောင်တဲ့ကိုကန်လက်နက်ကိုင်တပ်ဖွဲ့ MNDAA နဲ့မြန်မာတပ်မတော်တို့ကြားဖေဖော်ဝါရီလ9ရက်နေ့ကစတင်ပြီးဒီကနေ့အထိတိုက်ပွဲတွေပြင်းထန်နေတဲ့အချိန်မှာပဲမြန်မာအစိုးရကာကွယ်ရေးဦးစီးချုပ်ယုံကြည်ဒုတိယဗိုလ်ချုပ်ကြီးမြတ်ထွန်းဦးကစနေနေ့မှာနေပြည်တော်မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။ဖုန်ကြားရှင်ဦးဆောင်တဲ့ကိုကန်လက်နက်ကိုင်အဖွဲ့ဟာဖေဖော်ဝါရီလ9ရက်နေ့မှာကွန်လုံမြို့နယ်ထောက်ရွှေကျေးရွာကိုစတင်ဝင်ရောက်ခဲ့ပြီးတဲ့နောက်အခုလိုတိုက်ပွဲတွေစတင်ခဲ့ရတာဖြစ်တယ်လို့အစားချီပြီးလက်ရှိကိုကန်လက်နက်ကိုင်တွေရဲ့တိုက်ပွဲအခြေအနေတွေကိုအထောက်အထားတွေနဲ့သတင်းထောက်တွေကိုရှင်းလင်းတင်ပြခဲ့ပါတယ
်။သူတို့ဟာလက်နက်ကြီးလက်နက်ငယ်ပြအားကိုအမြောက်အများနဲ့အသုံးပြုသွားတယ်။ဒေသခံတွေကိုအကြောက်တရားနဲ့သတင်းပေါက်ကြားမှုရှိကိုထိတ်ထုတ်ဖားနိုင်ကြောင်းလည်းသိရှိရပါတယ်။အဲ့တော့ကျွန်တော်တို့ဖမ်းဆီးရမိခဲ့တဲ့တရုတ်လူမျိုးတဲကရှင်းရောက်တော့အလင်းဝင်နေဒီထွက်ဆိုချက်ဒီကိုကျွန်တော်တို့စစ်စစ်ဖော်ထုတ်ထားတဲ့အတိုင်းဒီတပ်ဖွဲ့မှာတရုတ်ကအခြေစားတွေပါဝင်နေတယ်ဆိုတာမှတ်ကမှုရှိတယ်လို့ကျွန်တော်တို့သုံးသပ်နိုင်ပါတယ
်။အခုကိုကန့်တိုက်ပွဲတွေဟာအချုပ်အခြာအာဏာကိုထိပါလာတာဖြစ်လို့မြန်မာစစ်တပ်အနေနဲ့အစွမ်းကုန်ကာကွယ်ရမှာဖြစ်တယ်လို့လည်းဒုတိယဗိုလ်ချုပ်ကြီးမြတ်ထွန်းဦးကပြောဆိုပြီးဖုန်ကြားရှင်ဦးဆောင်တဲ့ကိုကန့်လက်နက်ကိုင်တပ်ဖွဲ့ဘက်ကဝင်ရောက်ကူညီပေးနေတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေဟာလည်းလှုပ်ဆောင်ချက်အတွက်တာဝန်ယူကြရမယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။
အဲ့တော့ကျွန်တော်အနေနဲ့ဒီလောက်ကိုင်းဒေသဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဒီကိစ္စဟာအချုပ်ချာအာဏာနဲ့သက်ဆိုင်တဲ့ကိစ္စဖြစ်တယ်လို့တင်ပြလိုပါတယ်။ဖုန်ကြားရှင်ခေါင်းဆောင်တဲ့တောင်ချမ်းသူအဖွဲ့ဟာလောက်ကိုင်းဒေသကိုတိုက်ခိုက်သိမ်းပိုက်ပြီးတော့ရွေးချယ်တင်ပြောက်ထားတဲ့ကိုပိုင်အုပ်ချုပ်ခွင့်ရအစိုးရအဖွဲ့ကိုဖြုတ်ချတယ်။သူအာဏာသိမ်းဖို့ပဲဖြစ်ပါတယ်။နိုင်ငံတော်အစိုးရရဲ့အစိတ်ပိုင်းတစ်ခုကိုတိုက်ခိုက်လာခြင်းဖြစ်တဲ့အတွက်ကြောင့်ကျွန်တော်တက်မတော်နေတဲ့လုံးဝလက်မခံပါဘူး။လုံးဝအလျှော့ပေးမှာမဟုတ်ပါဘူး။မိမိတို့ရရှိထားတဲ့အထောက်အထားတွေကလောက်ကိုင်းဖြစ်စဉ်မှာမိုင်းနာအဖွဲ့ဝါဖွဲ့ KIA ဖွဲ့ TNLA ဖွဲ့ SSA ဝါဟိုင်းဖွဲ့ပေါင်းဝင်ပတ်သက်မှုများရှိနေကြောင်းသိရှိရတဲ့အတွက်ကြောင့်ဒီအတွက်ကိုလည်းတက်ဆိုင်ရာအဖွဲ့တွေနဲ့တာဝန်ယူရမှာဖြစ်တယ်လို့ကျွန်တော်တို့ကြေညာလိုပါတယ်
ကိုကန်ကိုပါအချုပ်ခွင့်ရဒေတာလောက်ကင်မှာတော့လက်တလော့ဆေးအချုပ်ရေးကျင့်သုံးနေပြီးမြို့တွင်းတိုက်ပွဲတွေလည်းဆင်နွှဲနေရဆဲဖြစ်တယ်။အခြေအနေမှန်တွေကိုတင်ပြနိုင်မှုအတွက်သတင်းထောက်တွေလည်းလောက်ကင်ဒေတာကိုလာကြဖို့ဒုတိယဗိုလ်ချုပ်ကြီးမြတ်ထွန်းဦးကဖိတ်ခေါ်သွားပါတယ်။တစ်ချိန်တည်းမှာပဲဒီကနေ့ကိုကန်ဒေတာအပတ်မှာတော့နေရာသုံးနေရာမှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးတပ်မတော်ဘက်ကလေးချောင်းကလည်းတိုက်ခိုက်ခဲ့တယ်လို့ MNDAA ကိုကန်လက်နက်ကိုင်တပ်ဖွဲ့ရဲ့ပြောခွင့်ရဦးထွန်းမြလင်းကပြောပါတယ
်။မနက်ပိုင်းနေစားတယ်ကျွန်တော်တင်တယ်ပြီးမှ ਈ ခွဲလာနေစားပါတယ်လက်နက်ကြီးနဲ့ပြစ်တယ်ပြီးတော့စက်ပမာ ਈ လောက်ကြတော့ဟိုတိုက်နေရင်လည်းရဆက်ရင်သမျိုးနှစ်ပြီးစီစူးပေါင်း၄ပြီးလာတိုက်တယ်ပုံကျဲတယ်ကလေးကောင်ပါပဲပြီးတော့ကြီးတက်တွေထိုးတက်တယ်ပြီးတော့လက်နဲ့ကြီးနဲ့ဆက်ပြီးတော့ပြစ်တယ်ကြီးတက်ပြန်ထိုးတက်တယ်အဲ့လိုပါပဲကလေးကောင်ဖုန်းချေချာမှာပါပဲခင်ဗျာဒါတိုင်းဖြစ်နေတဲ့နေရာ
ဟုတ်ကဲ့ရှင်ဟုတ်ကဲ
့ဖုန်းချာမှာလည်းဖြစ်သေးပါတယ်အဲ့ဒါတော့တိတ်တော့မပြင်းထန်ပါဘူးဒီနေ့တော်တော်များများဖြစ်တယ်နောက်တနေရာဖြစ်တယ်ကျွန်တော်မြင်ရင်ကျွန်တော်နေရာမှာမမနေဘူးကြာ
ဒါအပြင်ဒီကနေ့နေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတက်မတော်ဘက်ကပြောဆိုခဲ့တဲ့ကိုကန်လက်နက်ကင်တို့ကိုကူညီထောက်ပံ့ပေးနေပါတယ်ဆိုတဲ့ဆွဆွဲချက်တွေကိုလည်းဦးထွန်းမြတ်လင်းကအခုလိုတုံ့ပြန်ပါတယ
်ကျွန်တော်အဓိကပြောချင်တာကတော့ကျွန်တော်တက်တယ်မှာဒီုတ်နိုင်ငံသားကိုကမရှိတာပါခင်ဗျာကြီးစားဆိုတာကျွန်တော်ပယ်သွားရှာမလဲတော့မသိဘူးကြာအဲ့တော့လည်းကျွန်တော်ဝီကြီးမတတ်နိုင်ပါဘူးခင်ဗျာပြုတ်ပြီကကျွန်တော်ဟိုပါပါပဲအသက်ပြောလို့ရပါတယ်ခင်ဗျပြုတ်ပြီကနေပြီးတော့ကျွန်တော်ထောက်ပံ့တာတို့ကျွန်တော်ကိုကူညီတာတို့လုံးဝမရှိပါဘူးခင်ဗျနောက်တစ်ခုကတော့ဒီကျွန်တော်ဒီမိုင်းသားတို့ဝါတို့ကျွန်တော်နဲ့ကတော့အခုအရင်ကတည်းကမဟာမိတ်ပါခင်ဗျဇမတ်တစ်ခုတော့ရှိတယ်ဥပမာဒီလက်နဲ့တွေပါရတော့မရှိပါဘူးကျွန်တော်ကိုထောက်ပံ့တာကူညီတာတော့မရှိပါဘူးခင်ဗျပြီးတော့ဒီကျွန်တော်အခုစက်ပေါင်းစုပြောရမှာပေါ့နော်ကျွန်တော်အဖွဲ့တွေကတော့ငကူကတည်းကဟုတ်လေဒီ UNFC တဲမှာအဖွဲ့ဝင်နေဆိုတော့မကူကလေးနဲ့မဟာမိတ်ပါပဲခင်ဗျအဲဒီတော့ကျွန်တော်ဒီ data ထဲရောက်လာတာကတော့ PNL ရဲ့ EE ရဲ့ရှိပါတယ်ခင်ဗျ ကျွန်တော်ဒေသအပြင်မှာတော့ဥမာ KIA ဆိုရင်သူကဒီတံလွင်မြေနောက်ဆန်းမှာသူ့သူ့ area ထဲမှာသူလှုပ်ရှားနေပါတယ်ခလား HSE တဲ့အဲ့လိုပါပဲသူကြီးလည်းကောင်းပါပဲသူတို့ဒေသမှာသူလှုပ်ရှားနေပါတယ
်1988ခုနှစ်နောက်ပိုင်းမြန်မာစစ်အစိုးရနဲ့ပထမဆုံးအပြစ်ခံရက်စဲခဲ့ကြတဲ့ဖုန်ကြားရှင်ဦးဆောင်တဲ့ကိုကန့်လက်နက်ကိုင်းမြန်မာနိုင်ငံလူမျိုးစုများဒီမိုကရေစီမဟာမိတ်တပ်ပေါင်းစု MNDAA ဟာ2009ခုနှစ်မှာစစ်အစိုးရနဲ့မပြီးမလဲဖြစ်ပြီးအပြစ်ရရေးပြက်ဖုန်ကြားရှင်လည်းထွက်ပြေးခဲ့ရတာဖြစ်ပါတယ် MNDAA ဟာ2014ခုနှစ်မှာညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ဝင်ဖြစ်လာခဲ့ပေမဲ့လို့မြန်မာအစိုးရဘက်ကတော့တရားဝင်အသိအမှားမပြုပါဘူးကိုကန့်လက်နက်ကိုင်း MNDAA နဲ့မြန်မာတပ်မတော်ကြားပဋိပက္ခတွေကိုအမြန်ဆုံးရပ်ပြီးကိုကန့်လက်နက်ကိုင်းတပ်ဖွဲ့MNDAA ကိုတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တစ်ခုအနေနဲ့မြန်မာအစိုးရဘက်ကအတိအမှတ်ပြုပြီးနိုင်ငံရေးအရာရပ်တည်ခွင့်ပေးဖို့ UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကကြေညာချက်ထုတ်တိုက်တွန်းထားပါတယ်ရှင်